ကျင်းပြင်းနဲ့နေတဲ့မြို့မှာဒီအပိုင်းတွေဒီအပိုင်းတိုက်ပွဲတွေအတွင်းစစ်ကောင်တွေဘေးလွရာကိုထပ်ပြီးတော့ထွက်ပြေးနေရတယ်လို့ကြားပြီးနေဒီမိုးဆိုမျိုးပဲမှာလဲစစ်ကောင်စီတပ်နဲ့ဒေသခံကာကွယ်ရေးအဖွဲ့ကြောင့်တိုက်ပွဲဖြစ်နေတယ်လို့ဆိုပါတယ်။လက်ရှိမှာစစ်တပ်ဘက်ကနေတပ်အင်အားတိုးချဲ့ပြီးတိုက်စစ်ဆင်နေတာကြောင့်မင်းတပ်နဲ့ဒီမိုးဆိုကာကွယ်ရေးတပ်တွေစုခွာနေရတယ်လို့ပြောပါတယ်။ဒီကြောင့် VOA သတင်းတော်နိုင်ကုန်းအင်ကသတင်းပေးပို့ထားပါတယ်ခင်ဗျာ
။စစ်ကောင်စီတပ်ဘက်ကနေအင်အားနဲ့ထိုးစစ်ဆင်နေတာကြောင့်ချင်းပြည်နယ်မင်းတပ်မြို့နယ်ပြားပြည်နယ်စီမောစုမြို့နယ်ကဒေသခံကာကွယ်ရေးအဖွဲ့တွေတိုက်အားနှောက်ဆုတ်နေရပြီးစစ်ကြောင်ရွာသားတွေကလည်းမူလစစ်ကြောင်နေရာကနေထပ်မံတင်းကြောင်နေရပါတယ်။တနင်္ဂနွေနေ့ကနေအင်္ဂါနေ့ထိတိုက်ပွဲပြင်းထန်ခဲ့တဲ့ချင်းပြည်နယ်မင်းတပ်မြို့နယ်မှာဒီကနေ့မှတိုက်ပွဲမရှိပေမဲ့မနေ့ကဖြစ်ပွားခဲ့တဲ့တိုက်ပွဲရှင်တွေကိုတော့မင်းတပ်ကာကွယ်ရေးအဖွဲ့ပြန်ကြားရေးတာဝန်ခံဒေါက်တာရောမန်က VOA ကိုခုလိုပြောပါတယ်။
ကျွန်တော်ဒီကြောင်သုံးကြောင်နဲ့ထိုးစစ်ချင်တာကိုဒီနေ့ဆုတ်ပေးလိုက်ပြီးအကုန်ဆုတ်ပေးလိုက်ပြီးတော့တိုက်ပွဲမရှိတော့မနေ့ကတိုက်ပွဲကြည့်တော့ကျွန်တော်မနေ့ဆော့ဆော့လူတယောက်ကြတယ်တရားရတော့ဖြေရမှာဖြစ်ဒီကူပို့တော့ကတော့ဒီအစိတ်တားတွေရှိတယ်အဲ့လိုမျိုးနေလည်းကူရတာပေါ့
မနေ့ကစပ်ဖြန့်တက်လာတဲ့စစ်ကောင်စီတပ်ဖွဲ့နဲ့ဂါကိုရစ်တပ်တို့ကြားမင်းတပ်မျိုးရဲ့အနောက်မြောက်ခြမ်းဆက်ရွာတိုက်ပွဲနဲ့ချောင်းဆုံတိုက်ပွဲတွေမှာလက်နက်ကြီးကြီးကြောင့်မင်းတပ်ကာကွယ်ရေးတပ်ဘက်ကထိခိုက်မှုများတယ်လို့ဆိုပါတယ်မင်းတပ်မျိုးနယ်တွင်တိုက်ပွဲဖြစ်ပွားနေမှုအခြေအနေနဲ့ပတ်သက်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စော်မင်းထွန်းကအခုလိုပြောပါတယ
်ကျွန်တော်မနေ့ကမင်းတပ်ရဲ့ရောက်ခဲ့တဲ့အရှိန်ရောက်ခဲ့တာအထူးအမှုတွေဖြစ်ပွားကြတာရှိတယ်အဲဒီမှာဖြစ်ပွားကြတဲ့အချိန်မှာတော့ကျွန်တော်ပြည်အားစစ်ဒီတယောက်စာဆုံးပြီးတော့ဗန်ဂါရစစ်ဒီ၃လောက်တော့ကြီးပါတယ်ဆန်ပက်ဖက်ကတော့သူမိဒနာတလက်နဲ့ကလုတ်ဘုံရင်းလက်ပြဘုံကြီးကြီးကြတာဖြစ်ပေမဲ့ရှိပါတယ်
တိုက်ပွဲတွေကြောင့်ယာယီစစ်ဆောင်စခန်းကဆောင်လက်ချီတဲ့စစ်ဆောင်ရွာသားတွေသူတို့နေထိုင်တဲ့နေရာကနေထပ်မံဆွတ်ပြေးနေရတယ်လို့မင်းတပ်ကာကွယ်ရေးအဖွဲ့ကြံကြားရေးတာဝန်ခံဒေါက်တာရောမန်ကပြောပါတယ
်စစ်ဆောင်စခန်းကဒီမှာဇာရလို့တယ်လို့ခန်းက15ခုလောက်ရှိတယ်အခက်15ခုမှရှိတယ်လို့ကျွန်တော်ကြည့်ရတာပေါ့ကျွန်တော်တို့စစ်ဆောင်တခြားဖက်ရှင်တွေပါဘူးဘုံတော့ဒီဖက်ရှင်တွေကတော့6000ရှိတယ်အဲ့ဒီ6000ကခုတော့လောလောဆယ်ဖြတ်ကြည့်ကြပြီပေါ့စစ်ဆောင်နေတဲ့နေရာလုံဆွဲနေတဲ့နေရာတော့မရှိတော့ဘူးတော်သေးကြောင့်ကျကြံကွဲကြံကျင်းမှာပြရတယ်ပေါ့
တချိန်တည်းမှာတရားပြည်နယ်စီမောစုမြို့မှာလဲဒေသခံကာကွယ်ရေးတပ်ဖွဲ့နဲ့စစ်ကောင်စီတပ်တွေကြားဒီကိစ္စမှာလဲပြစ်ခတ်မှုတွေဖြစ်ပွားနေတာပါလက်ရှိဒီမောစုဘက်စစ်ရေးချီနေကိုတော့ဂရင်းနေမြူရာကာကွယ်ရေးဖွဲ့ DNDF ကြံကြားရေးတာဝန်ရှိသူတို့ကခုလိုပြောပါတယ်
ဒီမဆိုဖက်တော့ဒီကနေ့လို့ပြောရမှာပေါ့။တော့ငါထားတော့သူတို့တော်လာပြီပေါ့လေ။သူတို့ထိုးစီစီလာတော့မနာဘူးပေါ့။တရားခွင့်ပြီးတရားခွင့်သူတို့တကထိုးစီစီလာနေ။နောက်ဖက်ချစ်ခတ်မှုချီတော့ခုခေတ်တော့စဉ်းပြီးကြမရသေးဘူးလေ။ကျွန်တော်လူတွေလည်းလက်ရှိလည်းအကွဲပြားဖြစ်နေကြတယ်။လက်ရှိကစီကောက်စီကဒီတောင်းမှုလမ်းကြောင်းနဲ့သူတို့ဟိုစားစစ်ကူတွေပို့နေတဲ့ပုံမှာတော့သူတို့တတ်လို့ရတဲ့ပုံမှာဒီလိုကျွန်တော်ဤအားလေးရှေ့ပြီးမှပြောင်းတော့ကစားနေရလို့ဒီ
တိုက်ပွဲဖြစ်စဉ်တွင်တောင်းလက်ရှိတဲ့တင်မောစုစစ်ဆောင်ရွာသားတွေဟာဘေးလွတ်ရာကိုသိမ်းဆောင်နေရတယ်လို့စစ်ဆောင်တွေကအကူအညီပေးနေတယ်သူကပြောပါတယ်
စစ်ဆောင်မိသားစုကချင်းမိသားပူဆိုးတာကအခုလောလောဆယ်တော့စစ်ဆောင်နဲ့ပူတိုးလာတာပေါ့နော်ဒီတိုင်းရွာတွေကလည်းတခြားမြောက်လည်းတွားကြတယ်တွားကြနေရတော့မရှိတော့ဘူးလေတကယ်ဝင်စစ်ဆောင်ကပြန်ဆိုရင်တော့မတက်မပြေသေးဘူးအခုအရှာရှိပဲရှိသေးတယ်ကြောင့်မလို့ဆိုရင်လည်းချင်းမိလည်းရှိသေးတာပေါ့
ဒီမောစုမြို့နယ်ကရွာအလုံးကြီးပါစစ်ဘေးတိမ်းရှောင်နေရပြီးတချို့စစ်ဆောင်တွေကတောတောင်ထဲမှာဖြစ်တယ်လို့နေထိုင်နေရတယ်လို့ဆိုပါတယ်လက်ရှိတိုင်းတိုင်းပြည်နယ်ထဲမှာချင်းမိနယ်မင်းတပ်ထန်တလာဟာစာမြို့နယ်ကြားပြည်နယ်ဘက်မှာတော့ဒီမောစုမြို့နယ်လွယ်ကော်မြို့နယ်တို့အပြင်ရှမ်းပြည်နယ်တောင်ပိုင်းမိုးပြဲတို့မှာဒေသခံကာကွယ်ရေးအဖွဲ့တွေကနေရရလက်လက်နဲ့စစ်ကောင်စီတပ်ဖွဲ့တွေကိုတိုက်ခိုက်နေတဲ့အခြေအနေမှာရှိနေပါတယ်ခင်ဗျာ
မင်းတပ်နဲ့ဒီမောစုဘက်ကအခြေအနေတွေကိုနိုင်ကိုရင်တနေ့ပြပို့ခဲ့တာပါ